မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာကိုကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 ကပြင်းထန်တဲ့အပြစ်ဒဏ်လက်မခံနိုင်ဘူး။ငြိမ်းချမ်းစွာဆန္ဒပြနှုတ်သူတွေအပေါ်အကြမ်းဖက်နှိမ်နင်းသူတွေအနေနဲ့သူတို့ရဲ့လုပ်ရအတွက်တာဝန်ခံရမယ်လို့ G7 အကူအညီလိုအပ်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီပေးခွင့်ရဖို့အတွက်ကိုလည်း G7 အဖွဲ့ကတောင်းဆိုထားပါတယ်။နိုင်ငံတော်တာဝန်ခံဒေါက်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့တရားလက်လွတ်ဖမ်းဆီးထားသူတွေအားလုံးကိုခြွင်းကြံမရှိပြန်လွှတ်ပေးဖို့လည်း G7 အဖွဲ့ကပြန်ထပ်ပြီးတော့တိုက်တွန်းပါတယ်။ဒီမိုကရေစီနဲ့လွတ်လပ်မှုအတွက်တောင်းဆိုနေကြသူတွေနဲ့အတူရပ်တည်နေပါတယ်လို့ G7 နိုင်ငံရဲ့ဝင်ကြီးတွေရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံတို့ပါဝင်ပါတယ်။ ဒီနေ့ခေတ်ကဘာကြီးမှာအာနာသိန်းလို့ရက်ကိုဘလို့မှလက်မခံနိုင်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းပြောကြားထားပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်လို့ဆိုပြီးကာကွယ်ရေးဦးစီးချုပ်ကအာနာသိန်းယူအုပ်ချုပ်နေတဲ့ကိစ္စကိုအာဆီယံနိုင်ငံတွေထဲမှာလည်းဆွေးနွေးအဖြစ်ရှာနိုင်ဖို့ကြိုးစားနေကြပါတယ်။မြန်မာနိုင်ငံမှာနောက်ထပ်ရွေးကောက်ပွဲလုပ်မ င်ဒိုနီးရှားနိုင်ငံကတိုက်တွန်းမယ်ဆိုတဲ့ Reuters သတင်းဌာနရဲ့သတင်းထွက်ပေါ်ခဲ့တာကြောင့်ဒီအပေါ်မှာမြန်မာနိုင်ငံမှာဆန္ဒပြသူတွေဒေါသထွက်ခဲ့ကြပါတယ်။ဒီနေ့အင်ဒိုနီးရှားတန်ယုံရှိဆန္ဒပြကြသူတွေကိုတန်ယုံပြောခွင့်ရကလည်းအခုလိုထွက်ပြီးတော့ရှင်းလင်းပြောကြားခဲ့ပါတယ်
။ Our position does not change. We support the democracy. Anything should be dealt, should be managed, should be coped under the law.
ဒီမိုကရေစီစနစ်အပေါ်အားပေးတဲ့အင်ဒိုနီးရှားနိုင်ငံရဲ့ယက်တီချက်ဟာမပြောင်းလဲပါဘူး။အခြေအနေအားလုံးကိုဥပဒေပေါင်းတဲ့ကနေပဲဖြေရှင်းရမယ်လို့အင်ဒိုနီးရှားတန်ယုံပြောခွင့်ရကပြောကြားသွားတာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့လုံခြုံရေးဟာအင်ဒိုနီးရှားနိုင်ငံရဲ့အဓိကဦးစားပေးဖြစ်တဲ့ပြည်သူတွေအနေနဲ့ဖြစ်မဲ့လုံရက်တစ်ခုကိုမှလုံမှာမဟုတ်ဘူးလို့လည်းအင်ဒိုနီးရှားတန်ယုံရှေ့မှာဆန္ဒပြနေကြသူတွေကိုသူကထွက်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီဖေဖော်ဝါရီလ၁ရက်နေ့ကဆက်ရနာသိန်းအုပ်ချုပ်နေသူတွေကခေါင်းဆောင်၂ယောက်အပေါ်အမေရိကန်ပြည်ထောင်စုကထပ်ပြီးတော့တံခါးအရေးယူလိုက်ပါတယ်။ဗိုလ်ချုပ်ကြီးမမောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမျိုးမြင့်ထွန်းတို့ကိုအမေရိကန်ဗဏ္ဍာရေးဌာနရဲ့အရေးယူမှုတံခါးစီရင်မှာတင်းတင်းလာနေတော့ကထပ်ပြီးတော့ထည့်သွင်းခဲ့တာပါ။အာနာသိန်းအုပ်ချုပ်နေသူတွေအပေါ်နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ NetPrice ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
There may be additional policy levers we can pull when it comes to our goal of supporting the people of Burma.
မြန်မာပြည်သူတွေကိုအားပေးထောက်ခံတဲ့အမေရိကန်ရဲ့ရည်မှန်းချက်အတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးကောက်ခံထားရတဲ့အစိုးရလက်အာဏာပြန်ရအောင်လို့အာဏာသိမ်းယူအုပ်ချုပ်နေသူတွေအပေါ်ဖိအားပေးတဲ့အနေနဲ့နောက်ထပ်တန်းခတ်မှုတွေရှိလာနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ NetPrice ကပြောကြားခဲ့တာပါEU ဥရောပသမဂ္ဂကတော့အာဏာသိမ်းမှုမှာပါဝင်နေသူတွေအပေါ်ပြစ်မှတ်ထားနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့အတွက်ဒီနေ့လနေ့တုန်းကဆုံးဖြတ်ခဲ့ပါတယ်
။ When we took the political agreement to apply sanctions targeting the military responsible for the coup and the economic interest.
ဆရာနာသိမ်းမှုမှာတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်ပြစ်မှတ်ထားအရေးယူတန်းခတ်ဖို့အတွက် EU နိုင်ငံတွေကြားသဘောတူခဲ့ကြပါတယ်။အစိုးရအပြောင်းလဲပြုပြင်ရေးအတွက်EU ကဓာတ်ရိုက်ထောက်ပံ့နေတဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တွေကိုလည်းရပ်ဆိုင်းလိုက်ပါတယ်လို့ EU နိုင်ငံသားရေးရာအကြီးအကဲ Joseph Borrell ကတနင်္လာနေ့ကပြောကြားခဲ့တာပါအခုလိုမျိုးအာဏာယူအုပ်ချုပ်နေသူတွေအပေါ်ပြည်ပကဖိအားတွေတိုးနေချိန်မှာပြည်တွင်းကပြည်သူတွေကလည်းအာဏာသိမ်းမှုဆန့်ကျင်ကန့်ကွက်မှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ် မနေ့ကလောက်ဆန္ဒပြသူအရေအတွက်မများပေမဲ့လည်းရန်ကုန်မြို့နေရာအနှံ့မှာဆန္ဒပြမှုတွေဆက်ပြီးတော့ရှိခဲ့ပါတယ
်။လက်နဲ့ရှိတဲ့လူကနိုင်သေးပေါ့ဗျာ။အဲ့လိုဟာကြီးကိုဘယ်လိုမှမကြိုက်ပါဘူး။အဲ့တော့သူတို့ကတော့လက်နဲ့လုံနိုင်လာတဲ့လူတွေဆိုတော့ဒီလက်နဲ့အာကုန်နဲ့နေနေတာတွေပါတယ်ကအချင်းချင်းပေါ့လုံးပါပါပဲ။မတင်တတ်ဘူးဒါပေမဲ့ကျွန်တော်တို့ကလည်းရင်းကျက်သွားပဲဆန္ဒပြရမယ်တုံ့ပြန်ရမယ်။အဲ့ဒါကိုမတင်တဲ့ကြောင့်တော့ပြရမယ်ဒီလိုပဲတက်ပါလား။ဟုတ်ဗျာ
။မြန်မာနိုင်ငံတဝန်းမန္တလေးမုံရွာတဝယ်စားတဲ့မြို့တော်တော်များများမှလည်းဒီကနေ့ဆက်ပြီးတော့ဆန္ဒပြကြပါရယ်။နေပြည်တော်ပြည်မနာမှမနေ့ရက်ကဖမ်းဆီးခံခဲ့ရတဲ့ဆန္ဒပြသူ200ကျော်ကတော့ဒီကနေ့ပြန်ပြီးတော့လွတ်လာကြပါရယ်။မန္တလေးမြို့မှာတော့စနေနေ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်နှိမ်နင်းမှုမှာတေဆုံးသွားသူ3ယောက်ထဲက1ယောက်ဖြစ်တဲ့ဆန္ဒပြသူကိုတက်နိုင်ဝင်းရဲ့အတုပအခမ်းအနားကိုဒီကနေ့ကျင်းပပါရယ်။ပြည်သူတွေတမြောက်တဲ့အစိုးရတက်လာတဲ့အခါကျမှတရားမျှတစွာအဆုံးဖြတ်ပေးနိုင်ဖို့အတွက်ဥပဒေကြောင်းကနေဆောင်ရွက်သွားမယ်လို့ကြံရည်သူဇနီးဖြစ်သူကအတုပအခမ်းအနားမှာပြောကြားခဲ့ပါတယ်ရှင်။